စမှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာခိုင်မာပြီးလုံခြုံရေးအာမခံချက်ရှိတဲ့ယူကရိန်းနိုင်ငံရဲ့သဘောတူညီချက်တည်းရယူနိုင်မှုဆက်လက်ပြီးအတူလက်တွဲဆောင်ရွက်ရင်းနဲ့စစ်ဆက်ညှိနှိုင်းမှုတွေမှာရုရှားဘက်ကသဘောထားမှန်မှန်ကန်ကန်နဲ့ပါဝင်လာခြင်းမရှိရင်ထပ်ဆောင်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစနေနေ့ကသဘောတူညီခဲ့ကြပါတယ်။ February နောက်ပိုင်းနောက်ထပ်ပိတ်ဆို့အရေးယူမှုအသစ်တွေကယူကရိန်းကိုအချုပ်ချာအာဏာပိုင်လွတ်လပ်တဲ့နိုင်ငံအဖြစ်အသိမှတ်ပြုပြီးရေရှည်လုံခြုံရေးနဲ့တည်ငြိမ်မှုပေးနိုင်မဲ့သဘောထားစစ်မှန်မှန်ကန်တဲ့ဆွေးနွေးပွဲတွေကိုရုရှားဖက်ဒရေးရှင်းနိုင်ငံကစူးစမ်းပါဝင်လာမလားဆိုတာပေါ်မူတည်ပြီးချမှတ်တင်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုလည်းပါဝင်တဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 အဖွဲ့ရဲ့နိုင်ငံသားဝင်ကြီးတွေဟာဂျာမနီမြူနစ်ကလုံခြုံရေးညီလာခံဘေးဘက်မှာတွေ့ဆုံပြီးအခုလိုထုတ်ပြန်တာပါ။ဒီအစည်းအဝေးကိုယူကရိန်းနိုင်ငံသားဝင်ကြီးလည်းပါဝင်တက်ရောက်ခွင့်ပြုပါတယ်။စစ်ဖက်ရက်ဖက်နှစ်ခုလုံးအသုံးပြုနိုင်တဲ့ပစ္စည်းကိရိယာတွေရုရှားကိုတရုတ်နိုင်ငံကပံ့ပိုးကူညီနေတာနဲ့မြောက်ကိုရီးယားနဲ့အီရန်တို့ကရုရှားကိုစီးရေးအကူအညီတွေပေးနေတဲ့အကြောင်းတွေကိုလည်းဆွေးနွေးကြပြီးဒီလိုထောက်ပံ့ပေးနေတာကိုလည်းရှုံချခဲ့ကြပါတယ်ခင်ဗျာ။